မြန်မာနိုင်ငံဆိုင်ရာအာဆီယံထူးကူစလေရဲ့၃ရက်ကြာမြန်မာပြည်ခီးစဉ်အတွင်းအဓိကကျတဲ့တွေးဆုံသင့်တွေးဆုံထိုက်သူတွေကိုတွေးခွင့်မရဘူးဆိုရင်ဒီခီးစဉ်ဟာခီးပေါက်လိမ့်မှာမဟုတ်ဘူးလို့ NUG ရဲ့အစိမ့်မြန်တန်တမန်တူကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းကမ္ဘောဒီးယားကလာမဲ့ဒီအထူးတန်ကူစလေရဲ့ပထမအဦးဆုံးခီးစဉ်အတွင်းမှာတိုက်တွန်းပြောကြားနိုင်တာတွေရှိလိမ့်မယ်လို့နိုင်ငံရေးပါတီခေါင်းဆောင်တချို့ကမျှော်လင့်နေပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်ခင်ဗျာ။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရော့ကျပြီးနိုင်ငံရေးပဋိပက္ခပြည်လဲစီရေးကြိုးပမ်းတဲ့အနေနဲ့အာဆီယံရဲ့အထူးတန်ကူစလေကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆော့ခွန်ဟာမြန်မာနိုင်ငံကိုမတ်လ21ရက်တနင်္လာဒီကနေ့မှာစတင်ရောက်ရှိလာမှာဖြစ်ပြီးမတ်လ23ထိ3ရက်ကြာလာရောက်ဆွေးနွေးတာဖြစ်ပါတယ်။2021ဖေဖော်ဝါရီလ7ရက်ကအာနာသိမ်းပြီးခဲ့ချိန်ကစလို့ဖန်စီထင်းသိမ်းထောင်ချခံထားရတဲ့တချိန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အပါအဝင် NUG အမျိုးသားညီညွတ်ရေးအစိုးရ CRPH ပြည်သူ့လွှတ်တော်ကိုစားပြုကော်မတီကတာဝန်ရှိသူတွေနဲ့တွေ့ဆုံဝင်ပေးဖို့သူခီးစဉ်မတိုင်ခင်အာဆီယံအထူးတန်ကူစလဲပရက်ဆိုခွန်ကတောင်းဆိုခဲ့ပေမဲ့လည်းစစ်ကောင်စီကညှင်းပယ်ခဲ့တာပါဒါပေမဲ့လည်းနိုင်ငံရေးပါတီနဲ့အဖွဲ့အစည်းတချို့ကတော့ပရက်ဆိုခွန်နဲ့တွေ့ခွင့်ပေးထားပါတယ်မြန်မာပြည်ထနာပြည်လဲစီရေးမှာအခုလိုအဓိကကျတဲ့သူတွေနဲ့တွေ့ဆုံခွင့်မရဘဲတွားရောက်တဲ့ပရက်ဆိုခွန်ရဲ့မြန်မာပြည်ခီးစဉ်ဟာရလကောင်ထွက်ဖို့မမြင်မိကြောင်း NUG အစိုးရခန့်အာဆီယံဆိုင်ရာတာဝန်ကြီးဦးဘိုလှတင်ကဝေဖန်လိုက်ပါတယ
်နိုင်ငံပြည်ပက္ခတွေကိုပြင်ပြီးတော့ဖြေရှားဖို့ကြိုးစားတဲ့နေရာမှာမပါမဖြစ်ဦးဆောင်မှုခန့်ကဏ္ဍမှာရှိကြတဲ့သမရဟိဦးဝင်းမြင့်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်တို့လောကောင်းဆောင်နေသူလက်ရှိNUG, NUCC နဲ့ CRPH တို့ဒီတိုင်းသာတော်ရင်အားစုတွေအရှိတဲ့ဒီအားစုတွေနဲ့လည်းကြိုတင်ကြီးနိုင်တာလည်းမရှိသလိုတွဲခွင့်လည်းမရှိဘူးဆိုတဲ့အခါကျတော့ပွင့်လင်းပြောရင်ဒါကတော့အာဆီယံဘက်ကလည်းသူတို့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုတောင်းထည့်ဖို့ကြိုးစားနေပါတယ်လို့ပြောနိုင်ဖို့စစ်ကောင်စီကလည်းသူတို့ကအာဆီယံထူးတန်တမန်နဲ့ပူးပေါင်းဆောင်မှုရှိတယ်လို့ပြောနိုင်ဖို့အဲ့လိုနိုင်ငံတကာလည်းမှမျက်နှာသာရရင်အတွေ့လုတ်တဲ့political show ဝင်လာဖို့ရှိတယ်
ကမ္ဘောဒီးယားမတိုင်ခင်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်ဘရူနိုင်းနိုင်ငံကတာဝန်ယူချိန်မှာအာဆီယံအထူးကိုယ်စားလှယ်အီရာဝန်ယူဆုမြန်မာပြည်သွားဖို့လုပ်တဲ့အခါဒေါက်အဆန်းစုကြည်ပါဝင်နိုင်ငံရေးအရသက်ဆိုင်သူအားလုံးနဲ့စစ်ကောင်စီကတွေ့ခွင့်မပေးခဲ့တာကြောင့်သူခီးစဉ်ပြက်ခဲ့ရပါတယ်ဒါကြောင့်အခုဒီချိန်ကမ္ဘောဒီးယားကလာမဲ့အာဆီယံအထူးတန်ကိုယ်စားလှယ်နဲ့သူတို့တွေ့ခွင့်ရတဲ့အခါအများကြီးမျှော်လင့်မထားပေမဲ့တိုက်တွန်းပြောဆိုနိုင်မဲ့အခွင့်အလမ်းတွေရှိကြောင်းပရက်ဆိုကွန်းနဲ့တွေ့ဆုံမှုရှိတဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOA ကိုပြောပါတယ
်ဒီစစ်ကောင်စီတက်လာတာတစ်နှစ်ကျော်ပြီပေါ့ဟောတစ်နှစ်ကျော်တဲ့တော့ချင်းမှာအဲ့တော့ဒီလိုမျိုးအာဆီယံအထူးကိုယ်စားလှယ်အဖြစ်နဲ့လာခွင့်ကိုမရခဲ့သေးဘူးအဲ့တော့အခုပထမဆုံးလာခွင့်ရတယ်ဆိုတာကအရင်သက်စာရင်တော့ဒါထူးခြားတဲ့အကြောင်းလေးတစ်ခုပြောလို့ရတယ်ပေါ့နော်တို့တော့ဟိုပထမဆုံးအချိန်လာယူနဲ့ကြက်တနာကြီးပြည်လဲသွားမယ်လို့တော့ပြောရင်းလို့မရဘူးပထမဆုံးအချိန်မှာတော့စနေနာတဲ့တီးခောက်တဲ့လိလာတဲ့အဆင့်လောက်ပဲဖြစ်မယ်လို့ထင်တယ်အခုကဟိုနိုင်ငံကြီးလမ်းကြောင်းဆိုတာကပျောက်တယ်လို့ဖြစ်နေတဲ့အချိန်မှာနိုင်ငံကြီးလမ်းကြောင်းနိုင်ငံကြီးနီလန်းပြန်ပြီးပေါ်ပေါက်လာဖို့အတွက်ကိုတော့ဟိုအားလုံးဝိုင်းပြီးတော့ကြိုးစားကြဖို့ပြည်မင်းရောပြည်ပဒီအထူးကိုယ်စားလှယ်တွေပါဒီတဲ့ပုံပြီးချစ်တည်းရောကြိုးစားကြဖို့ကျွန်တော်တိုက်တွန်းအောင်ပါပ
ါမြန်မာပြည်ထနာတကယ်ပြည်လဲစေဖို့ဆိုရင်ရလကောင်ထွက်စင်မဲ့ဗျူဟာတွေကိုအာဆီယံကချမှတ်ဆောင်ရွက်ဖို့လိုအပ်ကြောင်းအာဆီယံဆိုင်ရာ NUG ရဲ့တာဝန်ကြီးဦးဘိုလှတင်ကတိုက်တွန်းလိုက်ပါတယ
်။ဒီအပေါ်ရန်ကြိုးပေါ်လေအထုမှုတွေကလုံးဝလက်တွေ့ကျတဲ့ရလကောင်တွေကတော့ထွက်လာမှာမဟုတ်ဘဲနဲ့ဒီလက်ရှိစစ်ကောင်စီရဲ့အချိန်ဆွဲကစားကွက်ပေါ့နော်။အဲဆိုသူက2023ခုနှစ်မှာဒီကောက်ဝဲတစ်ခုလုပ်ဖို့ကြိုးပမ်းအထုမှုတွေရှိနေဒီထဲမှာအာဆီယံမျိုးပါသွားရင်တော့ပြာကျဲကိုတိတ်ခါဟိုဖြီးပါစီမှာပဲဒါကြောင့်တကယ်ရလကောင်းနေထွက်နိုင်ဖို့ကိုလည်းဥတီပြီးတော့စနစ်တကျပြည့်ပြည့်စုံစုံလဲစဉ်းစားထားတဲ့မဟာဗျူဟာမြောက်လုပ်ငန်းစဉ်တရက်ကိုပြန်ပြီးတော့ချမှတ်ပေးဖို့ကျွန်တော်ကတော့အာဂျင်ကောင်းဆောင်မှုကိုအတွန်းနေပေါ့
2021ခုဧပြီလအင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပွဲအတွင်းမြန်မာနိုင်ငံကလိုက်နာဆောင်ရွက်ရမယ့်အကြမ်းဖက်မှုအဆုံးသတ်ရေးဖန်စီတဲ့နိုင်ငံချင်းသားအားလုံးပြန်လည်လှုပ်ပေးရေးအပါအဝင်ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်လာစီအတွက်နိုင်ငံတကာကအခါအားလျော်စွာတိုက်တွန်းနေသလိုပဲဂျပန်နဲ့အိန္ဒိယဝန်ကြီးချုပ်တွေဒီရက်ပိုင်းအတွင်းတွေ့ဆုံခြင်းမှာလည်း ထပ်မံတိုက်တွန်းခဲ့ပါတယ်ခင်ဗျာ